လမ်းပေါ်ထွက်ဆန္ဒပြပွဲတွေအလုံးမစင်မဲ့ငြိမ်းချမ်းတဲ့နည်းနဲ့ဆန့်ကျင်လှုပ်ရှားမှုတွေတရင်နှစ်ပတ်လောက်ရှိလာချိန်မှာပဲလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဝန်ထမ်းတွေကိုအာဏာပိုင်တွေကဖမ်းဆီးတာချိတ်ချောက်တာတွေလှုပ်လာနေတာပါ CDM လို့ခေါ်တဲ့အနုနီးနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုမှာပါဝင်နေသူဝန်ထမ်းရာကျော်ရှိတဲ့အစိုးရရုံးဆိုင်ရာနေပြည်တော်ကနိုင်ငံခြားရေးဝန်ကြီးဌာနရုံးဝန်ထမ်း၁၁ယောက်ကိုလည်းဒီကနေ့မနက်အစောပိုင်းမှာပဲအာဏာပိုင်တွေကဖမ်းဆီးသွားတယ်လို့လှုပ်ပေါ်ကိုင်မတ်တူက VOE ကိုပြောပါတယ်
ကျွန်တော်တို့သိရတဲ့လောက်ကပါနော်ဒီနေ့မနက်၄နာရီမှာသူတို့နေတဲ့အိမ်ပေါ့နော်အဲ့ဒီအိမ်ကလာဖမ်းသွားတယ်လာဖမ်းသွားတယ်ပေါ့နော်ဒီဖမ်းတဲ့အကြောင်းကိုလည်းဖမ်းခံရတဲ့လူတွေကကျွန်တော်တို့ဒီဖုံးဆက်တယ်ဖုံးဆက်ရင်ကျွန်တော်တို့က၄နာရီထက်တဲ့အတွက်ဟောမခံနိုင်ဘူးပေါ့အဲ့တော့သူတို့ဖမ်းတော့တဲ့အကြောင်းကို message ပို့လာခဲ့တယ်အဓိ message လေးပဲရတယ်ပေါ့နော်ဥမာသူတို့နဲ့ဆက်သွယ်မရဘူးဥမာသူတို့ဖုန်းကိုတင်းထားရဆိုတင်းထားတယ်လို့သိရပါတယ်မဟုတ်
နိုင်ငံခြားရေးဝန်ကြီးဌာနကဖမ်းဆီးခံရသူဝန်ထမ်းတွေမှာအကြီးတန်းနဲ့အငယ်တန်းစည်းရီးတွေပါဝင်နေတယ်လို့ပြောပါတယ်အလုံးမစင်းမဲ့အာနာဖီဆန်နဲ့လှုပ်ရှားမှုကြောင့်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေတော်တော်များများရပ်ဆိုင်းနေချိန်မှာပဲလုပ်ငန်းတွေပြန်လည်လဲပတ်နိုင်အောင်အာနာပိုင်တွေကဖိအားပေးနေတာပါရပ်ဆိုင်းနေတဲ့လုပ်ငန်းတွေလဲပတ်နိုင်အောင်မကြသေးခင်ချက်တွေကစလို့အာနာပိုင်တွေကဖိအားပေးခံနေရတဲ့အထက်မှာတော့မီးရထားလုပ်ငန်းလမ်းတစ်ခုအပါအဝင်ဖြစ်ပါတယ်မြမမီးရထားဝန်ထမ်းတူကတော့ဖန်စီအရေးယူဖို့အထိဖိအားပေးဖို့စီစဉ်နေတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြောပါတယ
်တိုင်းတောင်ဝန်ခံဆိုတာကစစ်တပ်ကလာတဲ့အတွက်သူကတော့ကျွန်တော်တို့ဖိအားတွေအားပေးတယ်ပေးတယ်ဆိုတာကနောက်ဆုံးဖန်ခိုင်းတဲ့အစင်တီအောင်တော့ကျွန်တော်တို့ကအဲ့လိုထိပြန်ကြားတယ်တိကျရေလို့ကျွန်တော်တို့စီတော့ရောက်မလာဘူးဆက်ပြီးတော့ကျွန်တော်တို့ကတော့ကျွန်တော်တို့အဆုံးထိဟိုလုပ်ဖို့စီရင်အဆုံးထိလုပ်မှာပါကျွန်တော်တို့ကလည်းအဆိုးဆုံးထိတွတ်ထားပြီးသားပါဒါပေမဲ့အကောင်းဆုံးပြင်ဆင်တာပါလေ
မင်းညားကလည်းမန္တလေးမြို့ကနေမြကြီးငားကိုသွားမဲ့ရထားကိုဝန်ထမ်းတွေတာစီဆန္ဒပြတဲ့တရင်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်မန္တလေးဘူတာကြီးအနီး34လမ်း88လမ်းနဲ့89လမ်းကြားယထာလမ်းတစ်ချောင်းလုံခြုံရေးတပ်ဖွဲ့တွေကတနက်ပစ်ဖောက်လူစုခွဲခဲ့ပါတယ်။အကြမ်းမဖက်ဘဲအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်သူတွေကိုအာနာပိုင်တွေကဖိအားပေးတာတွေရှိနေပေမဲ့လှုပ်ရှားမှုတွေမှာဆက်လက်ပါဝင်နေသူတွေလည်းရှိနေပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နင်းဖို့ကြိုးပမ်းခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးမြို့ကဆက်ဆံထုံးစည်းရုံမှာဆိုရင်လည်းအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေကိုဝန်ထမ်းတွေကကြံ့ကြံ့ခံရင်ဆိုင်နေကြတယ်လို့ပါဝင်လှုပ်ရှားသူဆရာဝန်တူကပြောပါတယ်။
အခုကတော့ဆေးရုံနယ်ကဟိုဆရာဝန်အဆောင်အကနာပြီးအဆောင်ပေါ့နော်စီရင်ပြင်ရထားတဲ့ဒီရောမပြင်ရတဲ့ဒီရောဒီမှာပြည်ရကြတော့ပြအကုန်လုံးအတင်းပြောင်းပြီးလဲနေကြပါဘူးနော်ဟိုတုံ့ကြုံကြီးတွေပေါ့သူတို့ကဟိုဘာကြီးရကျင်းနေတာမှမသိပြင်နေတာဒါမျိုးကဟိုတရကျဖန်တဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဟိုခံတဲ့တို့ကရန်သူစကန်တို့အဲ့လိုမျိုးစီရဲ့ပုံစံမျိုးဖြစ်တော့လေအကုန်လုံးမနေရကြဘူးနဲ့အတင်းနဲ့ကြောင်းနေကြရတယ်ဟုတ်
အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ကြတဲ့လေကြောင်းထိမ့်သိမ်းရေးလုပ်ငန်းကဝန်ထမ်းတချို့ဟာလည်းပြီးခဲ့တဲ့တစ်ပတ်တည်းမှာပဲအာနာပိုင်တွေကဖန်စီတာဖိအားပေးတာတွေခံနေရတာပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ငြိမ်းချမ်းတဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအာနာပိုင်တွေကအင်အားသုံးနှိမ်နင်းတာတွေဖန်စီတာတွေမလုပ်ဖို့နဲ့အရက်သားအစိုးရကောင်းဆောင်တွေအပါအဝင်ဖန်စီထားသူတွေကိုပြန်လှည့်ပေးဖို့လည်းတောင်းဆိုထားပါတယ်ရှင်